အဖြစ်ခင်စိတ်ကောင်းဝင်ရတဲ့ယောဂီပေါင်းတို့ဒီကနေ့တပိပိဆိုင်ရာတတ္တမသောတိကဖောင်ဒေးရှင်းဥက္ကဋ္ဌဆရာကြီးဆရာကြီးဆရာဓမ္မစရိယဦးထေလိုင်ကကိုယ်တွေ့သမထဝိပဿနာဟောပြောပွဲကိုဆရာကြီးပြင်မြင်ခံစားထားတဲ့အတိအမြင်တွေကိုဒီမှာကြွရောက်ပြီးတော့နာယူဖို့ငန်းနေနေတဲ့ဓမ္မမိတ်ဆွေများကိုမျှဝေပါမယ်ဒီလိုမျှဝေတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံရဲ့တရားဟောဘုန်းအများရဲ့ထုံးစံအရာဆရာတော်သံဃာတော်များကြွရောက်ခေါ်ကြတဲ့အခါကျရင်တော့ထုံးစံအတိုင်းတိလာယူတရားဟောရည်စက်ချဒီလိုရှင်းလာရှိပါတယ်အခုဟာကတော့လူပုဂ္ဂိုလ်လည်းဖြစ်နေတယ်သမထဝိပဿနာကိုတွေးခြင်းစဉ်ကိုပြန်လည်မျှဝေတဲ့တရားဟောပြောဆွေးနွေးတဲ့ပွဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဓမ္မပူဇာအခမ်းအနားသဘောမျိုးနဲ့ဆောင်ရွက်သွားဖို့အစီအစဉ်ရှိပါတယ်ဒီအစီအစဉ်မှာအခမ်းအနားအမှုအနေနဲ့ကျွန်တော်တို့သာသနာ့ရေးဝန်ကြီးဌာနသာသနာတော်ထွန်းကားပြန်ပွားရေးဦးစီးဌာနကညွှန်ကြားရေးမှူးတခုဖြစ်တဲ့ကျွန်တော်ဦးအောင်ပင်ညုံကဆောင်ရွက်သွားပါမယ်ဆောင်ရွက်သွားတဲ့အခါမှာဓမ္မပူဇာအခမ်းအနားအစီအစဉ်ကိုအစီအစဉ်တိုင်းတစ်ခုပြီးတစ်ခုဆောင်ရွက်သွားဖို့ရှိပါတယ်အစီအစဉ်တစ်ကတော့ကျွန်တော်တို့ဓမ္မပူဇာအခမ်းအနားများရဲ့ထုံးစံအတိုင်းမြတ်စွာဘုရားရှင်ကိုရှိခိုးတဲ့နမောတတ္တ၃ချက်ရွတ်ဆိုပြီးတော့မှအားလုံးတိုင်းတူရွတ်ဆိုဘုရားကြောပြီးတော့မှဒီအခမ်းအနားဖွင့်ပါမယ်အစီအစဉ်အနည်းအနေနဲ့အခမ်းအနားမူဖြစ်တဲ့ကျွန်တော်ကဒီဓမ္မကထာဒေသနာပူဇာပွဲမှာပါဝင်ပတ်သက်တဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်ပြီးတော့ဒီတရားပွဲဖြစ်မောက်တာနဲ့ပတ်သက်ပြီးတော့မိစ္ဆေစကားအတန်အသင့်တင်ပြပါမယ်ပြီးတဲ့အခါမှာဒီတရားပွဲနဲ့ဆက်တင်ပြီးတော့မှဒီကိုယ်တွေ့သမထဝိပဿနာကျင့်စဉ်အကျင့်ကိုကိုယ်တိုင်အားထုတ်ရရှိခံစားကြရတဲ့ယောဂီ၃ဦးသူတို့အနည်းဆုံး10မိနစ်စီလောက်သူတို့ရဲ့အတွေ့အကြုံလေးတွေကိုတင်ပြပြပါမယ်တဦးကတော့ယောဂီမကျော့နောက်တဦးကတော့ယောဂီတော်နည်းမြဝင်းနေနောက်တဦးကတော့ဒီကန်းနေဆရာတော်ဖျားကြီးရဲ့နိနာနေတရားတွေကိုဖော်ထုတ်နေတယ်မြေစင်းတော်ရဆရာတော်ဖျားကြီးရဲ့လက်ရင်တစ်ဖက်တရားနည်းပြဆရာကိုဆွေးမများပါဘူးသူတို့အနည်းဆုံး10မိနစ်လောက်စီပဲပြောတော့မှာပါပြီးတဲ့အခါကျတော့မှဆရာကြီးဆရာကြီးဓမ္မစရိယဦးထေလိုင်ဆရာကြီးဦးထေလိုင်ကနေပြီးတော့မှဆရာကြီးတသက်တာစီးပူးခဲ့တဲ့ပရိယတ်တိဉာဏ်နေဆရာကြီးတသက်တာအာထုခဲ့တယ်ပฏิပတ်တိအတွေ့အကြုံအဲ့ဒါတွေနှစ်ခုပေါင်းကြပေါင်းဆက်ပြီးတော့မှဆရာကြီးကအချိန်တူတူအတွင်းမှာဒီမှာရောက်ရှိနေတဲ့ယောဂီများကိုမျှဝေပေးသွားမှာဖြစ်ပါတယ်ဆရာကြီးဟောပြောပြီးတဲ့အခါမှာကျွန်တော်တို့ဓမ္မပူဇာကိုယ်တည်းရဲ့ထုံးစံအတိုင်းဗုဒ္ဓသာသနာစည်းစံတိတ်တူဒီလိုဆုတောင်းပြီးတော့မှဒီဓမ္မပူဇာပွဲကိုယုံသိမှမယ်။ဒါကြောင့်မလို့ရှိဦးသွား။ဓမ္မပူဇာပွဲဖွင့်တဲ့အနေနဲ့သုံးလောကထွတ်တင်မြတ်စွာဘုရားရှင်ကိုပူဇော်သောအဖြစ်နမောတတ္တ၃ကြိမ်ပြန်သူရွတ်ဆိုပြီးတော့မှအခမ်းအနားစတင်ကြပါစို့။နမောတတ္တဘဂဝါတော ตระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะ
เออဟုတ်ပြီกว่า
လက်စွာဘုရားရှင်ကိုပူဇော်ကြတော့ပြီးတဲ့နောက်မှာအခမ်းအနားမှုဖြစ်တဲ့ကျွန်တော်ကဒီဓမ္မပူဇာပွဲနဲ့ဆက်ရင်းပြီးတော့မှမိတ်ဆက်ညီတန်းတွေကပြောကြခွင့်ပြုပါရှင်ဥစွာဒီဓမ္မပူဇာပွဲချင်းမြောက်အောင်အားထုတ်ဆောင်ရွက်ကြတဲ့ဟောဒီစုတောင်းရမြတ်စွာဘုရားရဲ့ကောပကအဖွဲ့ဝင်ဩဂတနဲ့အတွင်မှုစရှိတဲ့ဖွဲ့ဝင်လူကြီးများဒီဓမ္မပူဇာပွဲကိုကြိုးပမ်းအားထုတ်ကြတယ်ဆရာဦးကျင်တဲ့ဒေါ်စိန်မီမောင်မောင်ကြီးစာပေရဆရာဦးမောင်မောင်ကြီးနဲ့ဒေါ်အင်းရှိစားထွေအထွေထွေမန်နေဂျာဦးချိုအင်းနဲ့ဆရာမကြီးဒေါ်ညွန့်စိန်တို့အားလုံးကိုတရားနာယောဂီပုဂ္ဂိုလ်များအားလုံးရဲ့ကိုယ်စားကျွန်တော်အနေနဲ့ကျေးဇူးအထူးတင်ရှိပါကြောင်းကတိညုဒ္ဒကတဝီဒီသဘောနဲ့တင်ပြအပ်ပါတယ်ရှင်ဥစွာကျွန်တော်တို့ဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့မှတရားပွဲတွေဆင်ရင်ကျင်းပတဲ့နေရာမှာညာသောအဖြစ်ဆရာတော်ဘုရားကြီးများယဟန်တော်များတန်ဃာတော်များသာညပါလေလူပုဂ္ဂိုလ်များဟောကြားတဲ့တရားပွဲကအင်မတန်နေပါလေအဲ့တော့ကျွန်တော်တို့ယောဂီတို့ပြန်ပြီးတော့စဉ်းစားကြည့်မယ်ဆိုရင်ညာသောအဖြင့်ဗုဒ္ဓဘာသာလို့ပြောလိုက်ပြီဆိုရင်ကျောင်းကံဘုရားစီတီများယဟန်တန်ဃာတော်များစိတ်ပရိများကျေးဇူးများအမွေတိုင်းများဖျောင်းနိုင်များပန်းမှန်များဒါဒီနဲ့ကျွန်တော်တို့ကကြည်ပြီးတော့များတော်အဖြစ်မြင်တတ်ကြပါလေကျောင်းကံဘုရားစီတီအစရှိတော်စောစောကကျွန်တော်တင်ပြခဲ့တဲ့ဗဟိတ္တကြီးညိုဉဏ်တို့ရှိဖို့ပူဇော်ပွဲသာသနာများတည်ပေသာသနာပါပဲသူနည်းသူစွာလူတဦးချင်းရဲ့နှလုံးသားမှာရှိတဲ့အလိမ္မာရာလေအလိမ္မာဒီလေးပဲအစ္ဆတသာသနာပါပဲသို့သောအဓိကအားဖြင့်ဗုဒ္ဓဘာသာသည်ကိုးကွယ်ယုံပူဇော်ယုံရှိခိုးယုံအလေးအမြတ်ပြုယုံတက်တဲ့ဘာသာမဟုတ်ပါကျွန်တော်တို့အနေနဲ့ကတော့ဒီရန်ကုန်နိုင်ငံရေးဝန်ကြီးဌာနကဒီ comparative study of religions ပေါ့နော်ကမ္ဘာကူးကွယ်မှုဘာသာကြီးတွေနှိုင်းရှင်လေ့လာပြီးတော့မှဟောပြောတဲ့အခါမှာဒါတွေကိုဥစားပေးပြီးတော့များသောအားဖြင့်ဟောပြောရပါတယ်အင်္ဂလိပ်လိုဟောပြောရပါကျန်သောဘာသာများသည်ဒီခုံးမဲဆိုတဲ့ပူဇော်ပတာယူတီပြုချင်းကစူတောင်းအပတ်ဖြစ်ဒါတွေကိုဥစားပေးတာပါဒါကြောင့်မလို့ဒီကနေ့ကမ္ဘာဘာသာရေးပညာရှင်များက Buddhism is not a religion it is an education ကိုအဲ့လိုပြောတာပါဗုဒ္ဓဘာသာဟာကိုးကွယ်ယုံတက်တဲ့ဘာသာမဟုတ်ပါဗုဒ္ဓဘာသာသည်နှလုံးသားကိုလိမ်မာအောင်ဖန်တီးလေ့ကျင့်ပြရတဲ့ပညာပေးလုပ်ငန်းတစ်ခုဖြစ်ပါလေဒီလိုကိုယ်တော်အိပ်ပဲဖွင့်ဆိုပါတယ်အဲ့ဒီတော့ဗုဒ္ဓဘာသာကိုပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်လည်းပဲ တခြားဘာသာတွေများတော့သစ္ဆိုင်ရာသာဝရဘုရားရှင်တွေကသစ္ဆိုင်ရာအချင်းဆိုတဲ့တမန်တော်တွေပူဇလေတွေဒီပုဂ္ဂိုလ်တွေကိုမုတ်ကပတ်တော်တွေချပြီးပြီးတော့မှချပြီးတဲ့ဓမ္မတွေထိုအချင်းတွေကဟောပြောရတာဒါတွေကပြောမဆိုရင်အမတန်ရှည်လျားပါတယ်သို့တော့ကျွန်တော်တို့ဗုဒ္ဓဘာသာကတော့ထူကဲ့သို့မဟုတ်ပါဗုဒ္ဓဘာသာစီကပ္ပလောကကြီးမှာရှိနေသောသဘာဝဓမ္မများကိုသတ္တဉ္ဇူတဉာဏ်တော်ရှင်ဗုဒ္ဓဆိုတဲ့ထူးခြားသောလူသားပုဂ္ဂိုလ်တူကမသိသေးသောမမြင်သေးသောပုဂ္ဂိုလ်များသိအောင်မြင်အောင်ခံစား권ရရှိအောင်ကျင့်သုံး권ရရှိအောင်ဖွင့်ပြလိုက်တဲ့မူလသဘာဝဓမ္မအရှိတရားတွေပါဗုဒ္ဓဘာသာရဲ့ဗုဒ္ဓဘာသာရဲ့ခေါ်ကြခြင်းများဟာမုတ်ကပတ်တော်တွေမဟုတ်ပါဘူးသာဝရဘုရားသခင်ကချပြလို့သစ္ဆိုင်ရာအေးကျင့်ဆိုတဲ့ဓမ္မတော်မူဟာမက်တို့နော်နော်နော်ကျန်တဲ့ဓမ္မတော်တွေစသဖြင့်ဘုရားဒီပုဂ္ဂိုလ်တွေကတစ်ဆင့်ပြန်ပြီးတော့သာဝရဘုရားသခင်ရဲ့မုတ်ကပတ်တော်တွေမဟုတ်ပါဘုဒ္ဓဘာသာစီသဘာဝဓမ္မများဖြစ်ပါလေသဘာဝလောကကြီးထဲမှာရှိနေနေပြီးဖြစ်တော်ဓမ္မဆိုတဲ့သဘောတရားတွေကိုမြတ်စွာဘုရားရှင်ကတပ္ပဉ္စတမှန်ကြောင်းတော်ကြီးနဲ့ကြည်ပြီးတော့မှခေါ်တာအမှန်ကွယ်ခေါ်တာမှားတယ်ကွယ်မှန်တာကဒီလိုကျင့်ကွယ်မှားတာကခေါ်တယ်လို့ရှောင်ကွယ်ဒီလိုပြောသွားတာပါအဲ့ဒီတော့ဗုဒ္ဓဘာသာဗုဒ္ဓဘာသာလို့ပြောလိုက်ပြီးဆိုတာနဲ့ကျွန်တော်တို့ကဖျားသွားပြီးတော့ရှ िख ို့ယုံယဟန်တန်ခါများကိုချင်းကပ်ပြီးတော့မှပူဇော်ယုံဆွံ့ကြွေးယုံဆွံ့ကပ်ယုံဒီစီမီထွန်းယုံပန်းကပ်ယုံရေချမ်းကပ်ယုံနဲ့မလုံလောက်သေးပါဘူးသဘာဝဓမ္မလူသားသည်သဘာဝဓမ္မအမှန်တရားနဲ့နှီးဆက်ရတဲ့အတွက်သဘာဝအတိုင်းရှိနေသောခြင်းစဉ်များကိုခြင်းမူတာဝန်ရှိပါလေထိုကဲ့သို့ခြင်းမှတာလင်ဗုဒ္ဓဘာသာအမှန်တကယ်ပြတာပါတယ်ဗုဒ္ဓဘာသာဖြစ်ရယူနေမှာလေဒါကြောင့်မလို့ဗုဒ္ဓဘာသာရဲ့ဓမ္မအဲ့ဒီဓမ္မထဲမှာပထမဦးဆုံးအခြေခံဖြစ်တဲ့ငါးပါးသီလကိုပဲယောဂီလူကြီးကပဏာတိပါဒဝိရမဏိတိခါပရံသမာတိယာမိသူ့အတက်ကိုမသက်နဲ့ကွယ်ဗုဒ္ဓဘာသာနာမည်မခံနိုင်ဒီပါစီကျိတ်တဲ့ဘာသာနာမည်ခံမှာသူ့အတက်မသက်ပင်နေလိုက်ရင်သူ့အတက်မသက်ဖဲနေလိုက်ရင်ထိုပုဂ္ဂိုလ်အကျိုးရှိပါလေသူ့ဥစ္စာမဖိုးပဲနေလိုက်ရင်ထိုပုဂ္ဂိုလ်အကျိုးရှိပါလေသူအင်ညာမကြော်မင်းနဲ့နေလိုက်ရင်သူပုပ္ပကိုအကျိုးရှိပါတယ်မဟုတ်တာမပြောဘဲနေလိုက်ရင်သူပုပ္ပကိုအကျိုးရှိပါတယ်မူရစ်စီတတ်တဲ့ဟာကိုမတုံ့ဆွဲဘူးဆိုရင်သူပုပ္ပကိုအကျိုးရှိပါတယ်ဗုဒ္ဓဘာသာမှာအကျိုးရှိတာမဟုတ်ပါဘူးဒါကတကယ့်ကိုဗုဒ္ဓဘာသာရဲ့အချီးကံတရားလေးပဲဖြစ်ပါသေးတယ်သို့တော်လည်းပဲဗုဒ္ဓဘာသာရဲ့သဘာဝအရာကျွန်တော်တို့နိုင်ငံတကာမှာလက်ဟောနေတဲ့ဆရာကြီးဥပွင့်ကတော့အင်္ဂလိပ်စကားလုံးနေနဲ့နိုင်ငံတကာသိအောင်သူကပြောပါတယ်ဗုဒ္ဓဘာသာမှာဗျာ emotional level ဆိုတာတစ်ခုရှိတယ်တစ်စက်နဲ့သူကဒါ ground level ပဲပြီးတဲ့အခါကျတော့မှ emotional level ဆိုတာစိတ်လှုပ်ရှားပြီးတော့မှနော်ကြီးညိုလေးစားအဲစိတ်လှုပ်ရှားပြီးတော့မှသူတွေ့ရင်ငါလှုပ်ကောင်းတာပဲနော်သူရွတ်ရင်ငါရွတ်ကောင်းတာပဲသူဖျားရှိခွေငါဖျားရှိခုကောင်းတာပဲဆိုတဲ့အတိအစင်းလောက်လို့ရှိနေတဲ့ဗုဒ္ဓဘာသာသည် emotional level ပါဒါကဒီနေ့နိုင်ငံတကာမှာရှိနေတဲ့ scholar တွေဒီအစင်းတွေအကုန်လုံးနားလည်ကုန်ရပါပြီ devotional level ကျတော့သူနဲ့နည်းနည်းလေးတစ်ဆင့်မြင့်သွားတယ်ဒါလည်းဗုဒ္ဓသူကြတော့ဘုဒ္ဓမြတ်စွာဘုရားရဲ့ဂုဏ်တော်ကိုကြွရင်ဘယ်လိုအကျိုးရှိတယ်မြတ်စွာဘုရားကြီးညိုအခုမြန်နိုးစရာကောင်းတော့ကိုယ်ကိုယ်စိတ်ကက်စရာကောင်းနေဆိုတဲ့ဒီအဆင့်နဲ့တက်သွားပြီဆိုလို့ရှိရင်ဒ ဒီပုဂ္ဂိုလ်သည် devotional level နော်ချစ်ခင်မြန်တို့ကြီးညိုအားကိုယုံကြည်တဲ့သဘောနဲ့သူကိုယ်ကိုယ်စိတ်ကပ်ပြီးတော့မှဘာသာရေးထုံးတဲ့အစဉ်လာတွေကိုလောက်တာပါဒါဒီကအင်မတန်အခြေခံအကြဆုံးဖြစ်တဲ့တကယ်အနိကြဆုံးဖြစ်တဲ့အစဉ်ကြီးပါသူနဲ့နည်းနည်းနည်းနာက intellectual level ပါသူကြတော့တုဒ္ဓမယတုဒ္ဓမယစိညာမယဒီအတိတ်ဒီဝင်လာပြီဩသစ္စာလေးပါတယ်ဒါကတော့ဒုက္ခပဲဒါကတော့သမှုတရားကြောင့်ဒုက္ခဖြစ်ပြီမေခအရှင်သုံးရင်ဤရောဓာတော်ဖြစ်ပါတယ် intellectual level သူရောက်လာပါဒါပေမဲ့ဒီအစင်းနဲ့တင်ဘုဒ္ဓဘာသာအစစ်အမှန်ဖြစ်ပါပြီလားတုဒ္ဓမယအစစ်မရှိပါသေးတယ်စိညာမယအစစ်မရှိပါသေးတယ်တကယ်တမ်းပြပြတတ်ဖြစ်ပေါ်တော့ experiential level ဆိုတဲ့တကယ်ဘုရားကပေါ်ထားတဲ့ကျင့်စဉ်တွေကိုတကယ်ကျင့်တော့မှသူပုဂ္ဂိုလ်ဒီဘုရားဘာသာအစင်မှဖြစ်လာပါလိမ့်မယ်အဲ့တော့ကျွန်တော်တို့ယောဂီများကျွန်တော်တို့ဟိုတိုင်းဒီပြင်လေ emotional ဆိုတဲ့စိတ်လှူချမှုသူကောင်းရင်ကောင်းမယ်ထင်လို့လုပ်တဲ့အဆင့်တဘိုးရှင်လို့ဆိုတဲ့မြတ်စွာဘုရားတရားတော်တန်ဃာတော်တွေကိုကြည်ညိုယုံညံ့နဲ့လုပ်တဲ့အဆင့်အဲ့ဒီအဆင့်နောက်ထပ်ပိုပြီးတော့မှ intellectual level အသိဉာဏ်တုတ္တမယစိညာမယအဆင့်တက်မြင့်ရောင်း experiential level ဘာဝနာမယဆိုတဲ့ကိုယ်တိုင်အလုပ်လုပ်ပြီးတော့မှတကယ့်ဗုဒ္ဓဘာသာအဆင့်ဖြစ်အောင်ဒီလိုလုပ်ဖို့အနေထားမျိုးရှိပါတယ်အဲ့ဒီတော့ဒီလိုတရားမျိုးသည်သဘာဝဓမ္မကိုလက်တွေ့ကြကြကျင့်သုံးခြင်းဖြစ်သည့်အတွက်ထိုတရားကိုသိအောင်ကြိုးစားတဲ့နေရာမှာမိမရဲ့ယောက်ျားရဲ့ခွဲခြားခြင်းရှိပါဘူးခရစ်ယာန်ရဲ့မုစလင်ရဲ့ဟိန္ဒူရဲ့ခွဲခြားခြင်းရှိပါဘူးဒီကနေ့နိုင်ငံပေါင်း50ကျော်လောက်မှာဒီကယောဂီကျွန်တော်တို့ယောဂီမိတ်ဆွေများကြားဘူးမှာပါဆရာကြီးဥပုအင်္ကာဆိုတာနိုင်ငံပေါင်း50ကျော်ကျော်မှာတရားစခန်းတွေ meditation centers တွေထောင်ပြီးတော့ပါဘူးအဲ့ဒီ meditation centers တွေထောင်ထားတဲ့နေရာတွေမှာဘာသာဝင်ပေါင်းစုပါပါတယ်တဲ့ဥွင့်ကရဲ့နိစ္စနေကတော့မင်းရဲ့ဘာသာကိုကြောက်မှုမလို့ဘူးသို့တော့ငါတရားစကံလာလို့ရှိရင်တော့မင်းဒီလို့တော့လို့အောင်မယ်ခေါ်ဒီတရားစကံအတွက်ပါရင်စိတ်တော်ကိုပြေးတယ်အဲ့တော့ဗုဒ္ဓဘာသာဆိုတာ level ဆိုတဲ့တစ်စိတ်ခတ်နှိတာခြင်းမရှိပါဗုဒ္ဓဘာသာသည်သဘာဝဓမ္မဖြစ်တဲ့အတွက်လူသားတိုင်းဒီအကျင့်ကိုရှင်းရင်ဗုဒ္ဓဘာသာဝင်လို့နာမည်မခံတော်လဲတဲ့သူပုဂ္ဂိုလ်ဒီဗုဒ္ဓဘာသာပါဗုဒ္ဓဘာသာတော့နာမည်တော့ခံထားပါလေဗုဒ္ဓဘာသာကောင်းတယောက်ရဲ့အချင်းမကျင့်ဘူးဆိုရင်သူပုဂ္ဂိုလ်ဒီ name sake so called buddhist အနိကံတာမဏိနိကမတ္တဗုဒ္ဓဘာသာဝင်တဥညတာဖြစ်ပါလေတဘာဝဓမ္မတွေကိုယဟန်တန်ကားဖြစ်စီလူပုဂ္ဂိုလ်ဖြစ်စီယောက်ျားဖြစ်စီမိန်းမဖြစ်စီဘာသာဝင်ဖြစ်စီဘာသာကြားဖြစ်စီညီသူမဆိုဒီအကျင့်ကိုရှိလို့ရှင်ဒီအကျိုးရလတ်ကိုရတယ်ဆိုတဲ့အတွက်ဗုဒ္ဓဘာသာဟာကျွန်တော်တို့ဗုဒ္ဓဘာသာဝင်နေရဲ့ဘဝနေနည်းတစ်ခုဖြစ်သွားပါတယ်မင်းရဲ့မူလင်းအိယာထားတဲ့အချိန်ကစပါတယ်ညာဘက်မျက်စိနှလုံးပိတ်သွားတဲ့အချိန်ကြီးရှိရှိဆရာတော်ဘုရားကြီးများပညာရှိသူတော်ကောင်းကြီးများဘယ်လိုအိယာထားကွယ်ဘယ်လိုအလုပ်လုပ်ကွယ်ဘယ်လိုနေကွယ်ဘယ်လိုစိတ်ထားကွယ်ဘယ်လိုပြောကွယ်ဘယ်လိုကြံစည်ကွယ်နော်ဘယ်လိုအိတ်ကွယ်ကုတ္တနေတော်စည်ရင်ဘယ်လိုချုပ်ကွယ်ဆိုပြီးတခါတည်းသင်သားပေးတာပါအဲ့တော့ဒီကနေ့ကျွန်တော်တို့တတ္တမဇောတိကအပြည့်ပြည့်ဆိုင်ရာတတ္တမဇောတိကဖောင်ဒေးရှင်းရဲ့ ဥက္ကဋ္ဌကြီးတခုဖြစ်တယ်။ဇာယိဆရာကြီးဓမ္မစရိယဥဖြစ်လိုက်ဒီမှာရှိတဲ့ဓမ္မမိတ်ဆွေယောဂီများကိုဆရာကြီးရဲ့ပฏิပတ်တိဘုဒ္ဓတွေပြည့်ရတဲ့ဘုဒ္ဓတွေပฏิပတ်တိအကျွေးတကြုံတွေကိုဒီမှာတခါတဲ့ခေါ်ချဆွေးနွေးတော့မှာပါအခုကျွန်တော်တို့ကြိုပြီးတော့တင်ပြပါတယ်ဒါကျွန်တော်တို့မြန်မာနိုင်ငံရဲ့ဓမ္မလေချာခေါ်တော့ဗောလေသိတ်အလေးအချင်းမရသေးပါဘူးနိုင်ငံတကာမှာတော့ဒီအလေးအချင်းကသူကအင်မတန်ဆွေးမြင်းနေပါပြီဓမ္မသာလေဒီဓမ္မလေချာကိုတယောက်တည်းသူအကျိုးရှိတာပါနိုင်ငံတကာမှာလေချာဓမ္မလေချာပဲပြီးပြီးဒီ University လေချာပဲပြီးပြီးပြီးတယ်ဆိုလို့ရှိရင်အနည်းဆုံးမိနစ်50တက်ပိုက်ရင်ရှိဆုံးကနာယူွက်ပဲသူကလက်ချာလုပ်ပါတယ်ဟောပြောပါတယ်နောက်ဆုံးကနာယူွက်ကဒီမှာထိုင်ပြီးတော့မှမိမိရဲ့တန်ဖိုးရှိတဲ့အချိန်ကိုလာပြီးတော့နှုတ်နံရတဲ့ဓမ္မရှိရတာဓမ္မကဝေတိဒီပုဂ္ဂိုလ်တွေအတွက်ကိုလမ်းဖွင့်ပေးတာပေးထားပါတယ်ဟောကြားဆွေးနွေးတဲ့နေရာမှာမိမိရင်ထဲမှာမချိနှက်တဲ့အချက်အလက်များရှိလို့ရှိရင်စာရေးလို့ဖြစ်စီနှုတ်နဲ့ဖြစ်စီဆွေးနွေးနိုင်ပါတယ်စာရေးပြီးလို့ကျွန်တော်တို့ပြောလို့ရှိရင်လည်းဆရာကြီးပြပြပါမယ်။ဒီပြဿနာတွေကိုဆရာကြီးတခါတည်းရှင်းပြသွားပါမယ်။အဲ့လိုမဟုတ်လို့မိသားစုတွေဒီမှာထပြီးတော့ဆရာကြီးရဲ့ဒီအကြောင်းတော့ဒီလိုရှိပါတယ်။ဟိုကတော့ဘုရုံမဖြစ်နိုင်ဘူးကတည်းကမင်းများနိုင်ပါလေ။ဆရာကြီးကဆရာကြီးအခုအသက်82နှစ်ရှိပါပြီ။ဆရာကြီးကငယ်စဉ်ကတည်းကစာပေတွေကိုကျူးစားလာခဲ့ပါတယ်။ရဟန်းတော်ဘုရားနဲ့မဆွေးရင်တိုက်မှာနော်ပါဠိဘာသာအသင်းတွေထူထောင်ပြီးတော့မှဓမ္မစရိယစာကြတန်းကိုပါဠိလိုအောင်မြင်ခဲ့ပါတယ်ပြီးတဲ့အခါမှာမစိုးရင်ဆရာတော်ဘုရားကြီးနဲ့အတူလက်တွဲပြီးတော့မှစာပေရာအလုပ်တွေအများကြီးလုပ်ခဲ့ပါတယ်ဆရာကြီးဒီလိုလုပ်ပြီးတဲ့အခါကျတော့မှနေတိုင်းမကောင်းမကျမ်းမမှာ၃နှစ်လောက်ဖြစ်လာတဲ့အခါကျတော့မှဒီတိုင်းတော့သွားပြင်ငါတော့တသက်နဲ့ခန္ဓာကွဲကွဲရပဲအကြောင်းရှိတော့တယ်ညနေကြစားပြီးလွတ်လွတ်လပ်လပ်ပေါ့ပေါ့ပွားပွားနေရတဲ့လူဘဝဆိုလို့ရှိရင်တော့တက်တာချီကောင်းရဲ့ဆိုပြီးတော့လူဝိကူအသက်26နှစ်လောက်မှာကြောင်းနေပါလေကြောင်းပြီးတဲ့အခါမှာလည်းမစိုးရင်ဆရာတော်ဘုရားကြီးရဲ့တိုက်တွန်းချက်အရာကျွန်တော်တို့သာသနာရေးဝန်ကြီးဌာနတိပိဒကပါဠိမြန်မာအဘိဓမ္မာလုပ်ငန်းကြီးမှာဆရာကြီးကိုယ်တိုင်ဦးဆောင်ပြီးတော့မှစုစုပေါင်းလောဆယ်အတွင်း22တွဲရှိပါတယ်တလောက်လောက်ရှိတဲ့ဆောင်ကြီးကြီးပါဒါဒီမန္တလေးမှာရှိတဲ့ဆရာတော်ဘုရားကြီးတွေပခုတ်ကူနော်ဒီမှာရှိတဲ့ဆရာတော်ဘုရားကြီးတွေအဘိဓမ္မာဘွဲ့ဆရာတော်ဘုရားကြီးတွေကရေးပြီးတော့မှဆရာကြီးကလည်းအဲဒါရုံးမှတိုင်ပြီးဒီဆောင်တွေကိုစုစည်းပြီးတော့မှတိကျပြီးတော့မှထုတ်လာခဲ့တာဆရာကြီးပူတိုင်းလုပ်လာတာတလောက်လောက်ရှိတဲ့ဆောင်ကြီးတွေ70ဦးတောင်ရှိပါတယ်ဒီဘက်နောက်ပိုင်းမှာဆရာကြီးလုပ်ငန်းကထွက်ပြီးတော့မှတရားအားထုတ်တဲ့အလုပ်စာပေရေးသားတဲ့အလုပ်တွေဒီဇိုင်းမိုက်မိုက်လုပ်လာကြတော့ယောဂီများသိတဲ့အတိုင်းပဲယန္တာနဲ့ပုဂ္ဂိုလ်သူများနော်ကျွန်တော်တို့မေတ္တာဝါဒအစရှိတဲ့ဒီစာပေတွေကိုဆရာကြီးကိုယ်တိုင်စာအုပ်ပေါင်းညောင်းများစွာဓမ္မဒုတာတစ်နှစ်သုံးအများကြီးပါပဲဆရာကြီးကြီးခဲ့တာဓမ္မစာအုပ်ပေါင်းဆယ်အုပ်ကျော်ပါတယ်နောက်ပိုင်းလည်းရေးနေသေးပါပဲဒါဆရာကြီးရဲ့ပฏิပတ်တိအတွေ့အကြုံပရိယတ်တိအတွေ့အကြုံတွေပါပฏิပတ်တိအနေနဲ့ဆိုလို့ရှိရင်လည်းမာစီဆရာတော်ဘုရားကြီးရှိစဉ်တော့အနိနာမှာနေပြီးတော့မှဆရာတော်ဘုရားကြီးရဲ့တရားနိနာတွေကိုဆရာကြီးကိုယ်တိုင်အားထုတ်တာပါကျွန်တော်ဆိုလို့ရှိရင်ဒါစကားချမ်းနဲ့ပြောပြရစေကျွန်တော်လည်းစာပေအမတန်ဝါဒနာပါပါတယ်ကိုယ်တိုင်လည်းစာရင်းအများကြီးရေးထားပါတယ်အထူးသဖြင့်ကျွန်တော်တို့ကတော့အင်္ဂလိပ်လိုင်းနည်းနည်းသင်တော့ဘာသာပြန်စာအုပ်တွေများပါတယ်ဗမာစာဖတ်ပိဋကတ်တဲ့ကျွန်တော်တို့စာအုပ်တွေရောက်ခဲ့ပါတယ်သို့တော်ပြီးခဲ့တဲ့58လလောက်ကတော့ဒီအပြည့်ချန်ဒေရဝရဗုဒ္ဓတန်နာပြီးတက်ပြီးတော့ဘောင်မကကျုဆရာတော်ဘုရားကြီးဒေါက်တာအရှင်သီလန္ဒနာပြုဝန်သားရဲ့နိုင်ငံသားတွေဟောတဲ့ကံမဆိုတဲ့စာအုပ်တို့ကတော့မြန်မာလိုပြန်မှုပါတယ်အဲ့တော့ကျွန်တော်တို့ဆိုလိုချင်တာကကျွန်တော်တို့ဒီဆရာကြီးကတပည့်အမြဲဖြစ်ခဲ့ပါတယ်မသိတာမှန်သမျှဆရာကြီးကပဲသွားမေးခုမှအချိန်ပေးတဲ့အခါကျရင်ဆရာရှိစီပြေးမတိကြမေးကျင့်စရာလေးတွေဆောင်းစရာလေးတွေသိစရာလေးတွေတသက်လုံးအနှစ်15နှစ်မြောက်တူသားလူနေလာခဲ့တာပါဒီဘက်နောက်ပိုင်းမှာဆရာကြီးကိုသာသနာရေးဝန်ကြီးဌာနကနေ တဏ္ဍာယဝိနိဌာနအကြံပေးပုဂ္ဂိုလ်ဆိုပြီးတော့ဆရာကြီးကိုခန့်ပါတယ်ခန့်ထားတဲ့အချိန်မှာလည်းဒီရယောဂီများတချို့လည်းလက်မိတာသိကောင်းသိမိပါလိမ့်မယ်သာသနာ့ရေးဝိနိဌာနကထုတ်ဝေတဲ့ဗုဒ္ဓဘာသာတရားတော်အခြေခံအဆင့်ဗုဒ္ဓဘာသာတရားတော်အထက်တန်းအဆင့်ဗုဒ္ဓဘာသာတရားတော်အဆင့်မြင့်ဆိုပြီးတော့စာအုပ်ကြီးကြောက်ကြီးသုံးအုပ်ကျောင်းသုံးစာအုပ်ပြဋ္ဌာန်းမှုဆိုပြီးတော့ထုတ်ဝေခဲ့ပါတယ်ဆရာကြီးကိုယ်တိုင်ဥစုပြီးတော့မှဒီတလုံးလုံးနဲ့ရေးခဲ့တဲ့စာအုပ်ပါထိုစာအုပ်ဒီလေပထမအဦးဆုံးဖြစ်တဲ့ဗုဒ္ဓဘာသာတရားတော်အခြေခံအဆင့်အထက်တန်းဆင့်ရဲ့ပထမပိုင်းကိုအင်္ဂလိပ်ကိုဆရာကြီးဦးစီးပြီးတော့ပဲပြန်ပြီးပါလိမ့်ဆရာကြီးဟိန္ဒီဘာသာဖတ်တတ်ပါတယ်အင်္ဂလိပ်စကားကောင်းကောင်းဖတ်တတ်ပါတယ်ပါဠိဒီကတော့တသက်လုံးလေးလာခဲ့တဲ့ဘာသာစကားပါမဟာသီဆရာတော်ဖျားကြီးဒီမှာဆရာကြီးနိခံပြီးတော့အာထုတ်လာတာနဲ့မကပါဘူးဝေဘူးဆရာတော်ကြီးဆရာဖျားကြီးဒီမှာတော့ဆရာကြီးကအာထုတ်ခဲ့ပြီပါလေဒီဘက်နောက်ပိုင်းမှာအနိကဆုံးပဋိပတ်တိအင်အားအနေနဲ့ပြီးခဲ့တဲ့ကျွန်တော်တို့ကြံကာလမှာမောင်းတောင်မြေစင်းတော်ရဆရာတော်ဖျားကြီးသက်တော်82နှစ်ရှိပါပြီထိုဆရာတော်ဖျားကြီးဒီဘုဒ္ဓလင်မြို့နယ်မောင်းတောင်နဲ့မလမကနှမိုင်ခွဲသုံးမိုင်လောက်ဝေးပါတယ်။မြေစင်းတော်ရဆိုပြီးတော့တော်ရဆောက်တည်နေတာနှစ်ပေါင်း30ကျော်ပါပြီ။ဆရာတော်ကြီးဟာပိန်နဘတ်ဒူတင်ဧကတနိဒူတင်တွေဒူတင်များစွာကိုကျင့်သုံးပြီးတော့မှနေထိုင်ပြီးတော့မှကျွန်တော်တို့ကန်နီရွှေသိမ်တော်တော်ရဆရာတော်ဖျားကြီးရဲ့နီးကိုကျင့်သုံးလာတာနှစ်ပေါင်း30ကျော်ပါပြီ။သို့တော်လည်းပဲဆရာတော်ကြီးကနီးကဆရာတော်ကြီးကိုယ်တိုင်ပေါက်ပေါက်မြောင်မြောင်အားထုတ်ထားခဲ့တော်လည်းပဲကျွန်တော်တို့တပည့်ယောဂီများနဲ့ချီတိဆက်ဆက်မတွေ့သေးတဲ့အခါကျတော့သူနည်းကိုလူများစွာမသိခဲ့ပါဘူးသို့တော်သာပိလိလလိုက်စားတဲ့ဆရာတော်တန်ခါတော်အရှင်သူမြတ်များတပည့်တရကတဂါမန်များကတော့ကင်နီနည်းကိုအထိုက်အလျောက်သိကြသူတွေများပါတယ်ပြီးခဲ့တဲ့ကျွန်တော်တို့တကြံမတိုင်ခင်နှစ်လသုံးလလောက်အလိုမှာကျွန်တော်တို့ရန်ကုန်မြို့မှာရှိတဲ့ကဏ္ဍဆရာတော်ဖျားကြီးရဲ့ဤကိုဥစည်းပြီးတော့မှဖြန့်ဝင်တဲ့ဥသောတရံဆိုတာရှိပါတယ်တမတော်အငြိမ်းစားပုဂ္ဂိုလ်ပါကဏ္ဍဆရာတော်ဖျားကြီးရဲ့ဤကိုနှစ်ပေါင်းများစွာအားထုတ်ပြီးတော့မှအကျိုးခံစားခြင်းရှိလာတဲ့ပုဂ္ဂိုလ်ပါအသက်80နှစ်ပါရှိပါပြီသူပုဂ္ဂိုလ်ကြီးကဆရာကြီးကိုအဓိကထားပြီးတော့မှကျွန်တော်တို့နဲ့ဆက်ဆက်ကြည့်တဲ့အခါကျတော့မောင်းတောင်ရေစင်းတွဲရဆရာတော်ဖျားကြီးဒီကဲနီဆရာတော်ဖျားကြီးရဲ့ဤကိုလက်တွေ့ကျင့်သုံးပြီးတော့အားထုတ်နေတာကြားပြီးဆိုတာသိတော့ဆီကဲနီမောင်းတောင်ဆရာတော်ဖျားကြီးရေစင်းတွဲရဆရာတော်ဖျားကြီးကိုကျွန်တော်တို့ပြင်ပါတယ်ရန်ကုန်မှုအဲ့ဒီချိန်မှာတတ္တမအဘိဗိဆိုင်ရာတတ္တမသောတိကဖောင်ဒေးရှင်းဆိုပြီးတော့မှဖောင်ဒေးရှင်းတစ်ခုဖွင့်ပြီးတော့ကြားတဲ့စရိတ်ကြီးကိုရွှေသရဖူဦးတန်းအောင်ကျန်တဲ့အလူရှင်များနဲ့တိန်50ကျော်60အကုန်ကြခံပြီးတော့မှဆရာတော်ဘုရားကြီးကိုမော်ဘီယူပင်ယောဂီတွေကိုလက်ခံတဲ့အခါမှာလဲဒီနည်းကိုပြန်ပြီးတော့ဖြန့်ဝေနိုင်မဲ့ပွဲရပြီးသားအမျိုးသားအမျိုးသမီးတွေနဲ့ဓမ္မာစရိယာအောင်ပြီးသားယဟန်တော်အငယ်တွေအတူတူဖြင့်သက်တော်50အောက်ရှိတဲ့ရဟန်းတော်အငယ်တွေစုစုပေါင်း50ကျော်60စုလို့ရပါတယ်။တကြံပြီးတဲ့အခါနေစပြီးတော့တရားအထုတော်ရက်ပေါင်း60တရားစခန်းဝင်ပါတယ်။ဆရာတော်ဘုရားကြီးကိုယ်တိုင်ကြပါတယ်။ယဟန်ယောဂီလူယောဂီပုဂ္ဂိုလ်တွေအားလုံးအားထုတ်ကြပါတယ်။ရက်ပေါင်း60အားထုတ်ပြီးတဲ့အခါမှာအားထုတ်လို့ဒီဓမ္မရဲ့ရတ္တကိုအတိအဝရသွားတဲ့ပုဂ္ဂိုလ်တွေကကျန်တဲ့သူတွေကိုဖြန့်ဝေပေးပါတယ်။နှုတ်သတင်းစကားနဲ့ပြောကြပါတယ်။ပြောတဲ့အခါမှာသိရတဲ့သူတွေကဒီလိုဆိုလို့ရှိရင်သူတို့လည်းထပ်ဖွင့်ပေးပါဆိုတော့ဝါစုဘူးကလည်းရှိပြန်။ရန်ကုန်မှာလည်းနောက်ထပ်အခြေအနေမပေးတဲ့အတွက်ဆရာတော်ဖျားကြီးသတင်းသုံးတော်မူတဲ့မြေစင်းတော်ရသောသောကဓမ္မစရိယအောင်ပြီးသားယဟန်ယောဂီများကိုကျန်တဲ့ယောဂီများရောလူ25ယောက်သူတကြောင်တိုင်ကြောင်လေးတွေမှာကျင့်ရတာပါတူးချင်းကျင့်ရတာပါပြီးခဲ့တဲ့ကျွန်တော်တို့ ဝါဥတရနှစ်ရက်ကနေပြီးတော့အခုဝါကျွတ်တဲ့အထိရက်ပေါင်း90တိတိတရားစခန်းဆရာတော်ဘုရားကြီးကိုယ်တိုင်ပြီးခဲ့ပါတယ်ရန်ကုန်မှာလုတ်တဲ့ရက်60မှာကောဒီမောင်းတော်မြေစင်းတော်ရဘုဒ္ဓလင်းနုနဲ့မောင်းတော်မြေစင်းတော်ရမှာကောဆရာကြီးဦးသေးလိုင်ကိုယ်တိုင်စက်တိုက်တရားအထုတ်ပြီးတော့မှယောဂီများကိုလက်တွေ့ကူညီဆောင်ရှောက်ပြသပေးခဲ့ပါတယ်။သို့သောကကျွန်တော်တင်ပြခဲ့တဲ့ဒီမှာ7မိနစ်ခန့်အတွေ့အကြုံပြောမယ်။ယောဂီ3ဦးဆိုတာထိုတရားသက်ခမ်းမှာအာထုတ်ခဲ့တဲ့ပုဂ္ဂိုလ်တွေပါ။အဲ့တော့ကျွန်တော်တို့ရှင်းဥစွာတင်ပြတောင်းပန်နေတာကတော့ထိုပုဂ္ဂိုလ်များသည်စာတက်ပိတက်ပုဂ္ဂိုလ်များမဟုတ်ပါ။ထိုပုဂ္ဂိုလ်များသည်တရားရလူခြင်းနဲ့ဆန္ဒနဲ့တရားကိုအားထုတ်ပြီးတော့မှမိမိတို့သိတဲ့အသိကိုဒီမှာရှိတဲ့ယောဂီများကိုပြန်လည်ညှဝေမဲ့သဘောဖြစ်ပါတယ်ပရိသတ်ရှိမှထွက်ပြီးတော့မှစကားပြောတဲ့အလေးအကျင့်တော့မရှိခဲ့ရှာကြပါဘူးသို့တော်လည်းပဲဒီတရားစကံပိတ်ပြီးတဲ့အခါမှာကျွန်တော်တို့ညောင်ကန်းတို့ဘုဒ္ဓလင်းတို့မုံရွာတို့ဆရာကြီးပြန်လာခဲ့တဲ့တောက်လျှောက်တရားဟောတဲ့ပွဲတွေမှာသူယောဂီများနှစ်ချိန်သုံးချိန်ကအတွေ့အကြုံပြောပြခဲ့တဲ့အတွေ့အကြုံတွေတော့ရှိကြပါတယ်သူတို့ပြောသောဓမ္မကထာများသည်စာစကားများမဟုတ်ပါနှလုံးသားကလေးကပူတိုင်းပူကြလက်တွေ့အားထုတ်ပြီးတော့မှသိထားတဲ့မူလဓမ္မကထာများဖြစ်ပါတယ်ယောမဆူမှာရှိလို့ရှိရင်လည်းပဲဒီမှာရှိတဲ့ယောဂီများကခိတ္တတိခံပြီးတော့မှတသိတိခံပြီးတော့မှခွင့်လို့ပြေတော်မူကြပါဆရာကြီးအနေနဲ့ဒီမှာကျွန်တော်တို့အခုလိုတရားပွဲလုပ်တဲ့သဘောကလည်းတရားတခန်းကြီးနှစ်ခုရက်60တခုရက်90တခုနှစ်ခုဆက်တိုက်ကိုယ်တိုင်ကိုယ်ကျအားလဲအာထုယောဂီများလည်းအကူအညီပေးလာခဲ့သည့်အတွေ့ကျွန်တော်တို့လည်းသာတပည့်တို့ဖြစ်နေတဲ့အတွေ့လက်ရှိအတူရှိကျောင်းတော်ကြီးနဲ့ဉာဏ်ချင်းဆိုင်နိုင်ငံတော်ပြည့်တဲ့သာသနာတက်ကတူသာသနာတော်ထွန်းကားပြန်ပွားရေးဦးစီးဌာနကျွန်တော်တို့ဒီမှာပဲခိတ္တယာယီနားနေတဲ့အခိုက်ယခုကဲ့သို့ဒီမှာတလေးတစားကြောက်ရောက်လာကြတဲ့ယောဂီများကိုညှဝေပေးခြင်းသဘောဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့